ိုင်းမြန်မာနယ်စပ်ဖျားသုံးစုမျိုးနဲ့ဂျပန်ရေတွင်းရွာအနီးမွန်ပြည်တပ်ပါတီနဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားနေတဲ့ပြဿနာကိုနှစ်ဖက်တွေ့ဆုံဆွေးနွေးပြီးနောက်ဆိုရတက်ကမွန်ပြည်တပ်ပါတီရဲ့တက်စကန်ကနေဆုတ်ခွာသွားပြီလို့မွန်ပြည်တပ်ပါတီရဲ့ဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်
နောက်ဆုံးအခြေအနေကအင်္ဂါရောမော်လမြိုင်မှာတဆွေးနွေးပြီးလည်းအစိုးရတပ်ပကကျွန်တော်တက်စကန်တဲ့အနေနဲ့သူတို့ဆုတ်ပေးလိုက်တယ်ဒါပေမဲ့အဲ့ဒီရွာတဲကလုံးလုံးတော့မထွက်သေးဘူးပေါ့နော်အဲ့ဒီရွာနည်းနည်းအပြင်ပိုင်းပေါ့လေဟိုရွာဝင်လောက်မှအဲ့ဒါရှိနေအောင်မယ်ကျန်တာတော့နည်းနည်းဆက်ဆွေးနွေးကြအောင်မယ်
2019ခုနှစ်နိုဝင်ဘာ25ရက်နေ့ကဖျားသုံးစုမျိုးနယ်ကမွန်ပြည်တပ်ပါတီဆက်ဆံရေးယုံတီနေရာကိုတပ်မတော်ဘက်ကရောက်လာပြီးနေဆက်ကိုတွားကြည့်ခြင်းကြောင့်မွန်ပြည်တပ်ပါတီဆက်ဆံရေးယုံတာဝန်ခံကတပ်ပုံစံနဲ့မဟုတ်ဘဲအရက်ဝတ်နဲ့တွားခွင့်ပြုခဲ့ကြောင်းဒါပေမဲ့28ရက်နေ့မှာတပ်ဖက်ကစစ်ဝစ်ဆုံပြေဆုံနဲ့နေကြားဆောင်တပ် BGF တပ်ဖွဲ့ဝင်တွေနဲ့အတူရောက်လာခဲ့ပြီးမွန်ပြည်တပ်ဆက်ဆံရေးယုံတာဝန်ခံတွေကိုအတင်းကျပ်ခေါ်ဆောင်သွားတဲ့နောက်မှာပြစ်ခတ်မှုတွေစပြီးဖြစ်ပေါ်ခဲ့တာလို့ဆိုပါတယ်။အဲ့ဒီပြစ်ခတ်မှုမှာတပ်မတော်ဘက်ကထိခိုက်မှုရှိခဲ့ပြီးတဲ့နောက်မွန်ပြည်တပ်စခန်းကိုတပ်မတော်ကတိမ့်ပိုက်ခဲ့တယ်လို့နိုင်ဟန်တာကပြောပါတယ်
။ပုံမှန်အဖြစ်ကအဲ့လိုတပ်နဲ့လိုသဘောတူညီမှုမရှိဘဲနဲ့တပ်နဲ့ဝင်လို့မရဘူး။ NCA သဘောရရနော်။သူတို့ကဝင်လာတော့ပထမဆုံးစောင့်နေတဲ့ဂိတ်ကနေတော့မှပြစ်လိုက်တယ်ဗော။သူတို့နှစ်ယောက်သုံးယောက်လို့ထိသွားတယ်။သူတို့ဆုတ်သွားတော့ပေါ့ဆုတ်သွားတော့အဲ့မှာသူတို့လာတဲ့အဲ့ဒီတပ်တွေကအဲ့ဒီဒုစခန်းကိုပါဝင်သိမ်းလိုက်တယ်သိမ်းတက်လိုက်ပြီးတော့မှသူတို့ကအဲ့ဒီပြစ်တဲ့လူသူတို့အပေးပါတဲ့ပြစ်တဲ့လူကတော့ဒါကတော့လူငယ်တွေလူငယ်တွေဆိုတော့ဒါအထက်မရတာလောက်ရတဲ့ကိစ္စလေသူကြက်မရပဲနဲ့သူတို့ဝင်လာတယ်ဆိုတော့ဒါကတော့ဟိုပြစ်တဲ့လူကမှားမဟုတ်ဘူးလို့တို့ဘက်ကမြင်တယ်နည်း
မွန်ပြည်တပ်ပါတီနဲ့တက်မတော်ကြားကပြည်ပခအခြေအနေဒေသခံတွေထွက်ပြေးနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတက်မတော်ပြန်ကြားရေးဖွဲ့ကပြောခွင့်ရသူပုံမှုချုပ်ဆောင်မင်းထွန်းက
အဓိကတော့စဖြစ်တာကတော့သူကစပစ်လို့ဖြစ်တာပဲဗျကျွန်တော်တွားစစ်သေးတာဟိုဆိုတင်လည်းပြောထားပြီးသားပေါ့လေအဲဒီကလည်းဟိုစပစ်တယ်ဆိုလည်းသူတို့မှအကြောင်းချက်တစ်ခုတော့ရှိပါပေါ့ဒီစိတ်တော့ကျွန်တော်မူပြန်တော့ပါဘူးဒီကနေ့ပတ်သက်ပေါ်ကြကျွန်တော်ပြောလို့မရှိရှင်းနိုင်ကြတက်တာလည်းမဟုတ်ပါဘူးအဲဒီကတည်းကရွာတွေကတော့ဟိုဘက်ဒီဘက်အများတန်းကူးနေတာပဲသူကနေချင်းကူးလက်မှတ်တွေနဲ့ကူးနေတယ်ရှိတယ်ပွားနေတယ်ရှိတယ်အဲသူကတော့တစ်ခုဖြစ်တယ်ဆိုလို့ရှိရင်အဲ့ဘက်ကဘာကြောင့်မလို့ဝင်ရလဲဆိုတဲ့အကြောင်းကတော့အဲ့ဘက်ကလမ်းပန်းဆော့တယ်မှုပဲတာပေါ့အဲဒီကိစ္စနဲ့ပတ်သက်ပြီးကျူရောတည်ငြိမ်သွားတဲ့အချိန်တည်လက်တည်ငြိမ်နေပါပြီတည်ငြိမ်သွားလို့ရှိရင်ပြန်ဝင်လာတာတော့ပြန်ဖြစ်ရှင်းနိုင်တာတော့ရှိပါလိမ့်ခင်ဗျာ
မွန်ပြည်တပ်ပါတီနဲ့တက်မတော်တို့ကြားဒီဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဖျားသုံးစုမျိုးနယ်တွင်ကဂျပန်ရေရင်းကျေးရွာကျန်တော်ရွာနဲ့တက်မဟာသုံးကျေးရွာတို့ကဒေသခံ1000နီးပါးဟာဖျားသုံးစုနယ်ဆက်ထိုင်းနိုင်ငံပဲချမ်းကိုထွက်ပြေးသွားခဲ့ကြပါတယ်အဲ့ဒီထဲက900ကျော်လောက်ဟာထိုင်းနယ်ဆက်ကချနာပူရီခရိုင်ကမိသွေးဖို့ဖုံးတော်ကြီးကျောင်းမှာနေနေကြပြီးတချို့ကရာဘာကျန်တွေမှာနေနေကြတယ်လို့တချို့ကတော့တခြားဖုံးတော်ကြီးကျောင်းတွေမှာနေနေကြတယ်လို့မွန်လူခွင့်ရေးဖောင်ဒေးရှင်းအဖွဲ့ကနိုင်ကဆော့မွန်ကပြောပါတယ
်ဂျပန်ကြီးတွေကဒီလိုမကဘူးပေါ့နော်ဂျန်နဲ့ရွာနေတာလည်းထပ်ပြေးတာပဲခန်းစစ်တပ်ကဒီလုံချုံကြီးကိုတာဝန်ယူထားတာပေါ့နော်နောက်ဒီထိုင်းမြို့နယ်ကိုသူတို့တာဝန်ယူထားတာပေါ့နော်ကြော်ရဲကြော်ရဲ900ကျော်ရှိတယ်။ဒီနေ့ကျွန်တော်ရောက်တော့လူကလည်းတော်တော်များနေတယ်။တော်တော်များတော့တချို့ရောက်လာတဲ့ရွာတွေကျတော့သူတို့ဒီတဝိုင်းမှရှိတဲ့ရောဘာကျန်ဒီမှာပဲသူတို့ခုအောင်မြင်နေတာကျွန်တော်သိရတယ်။နောက်ပြီးတော့တခြားဘုန်းကြီးเจ้าမှလည်းရောက်တရားကြည့်ကြော်လို့ရှိသေးတာပေါ့နော်။အလုံးကကြည့်နေတာကိုကြည့်နေတာဆွေးနေတဲ့ချိန်လေးပဲရှိတယ်ပေါ့နော်။ပြန်ဖို့ကမဆုံးဖြတ်ရဘူးဖြစ်နေတယ်
ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့နယ်မှာဖြစ်ပွားခဲ့တဲ့မွန်ပြည်တပ်ပါတီနဲ့တပ်မတော်တို့ရဲ့ပြည်ပခန့်နဲ့ပတ်သက်ပြီးကြားခဲ့ရတာပါမွန်ပြည်တပ်ပါတီဟာ2018ခုနှစ်ဖေဖော်ဝါရီလ23ရက်နေ့ကတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးထားတဲ့အဖွဲ့လည်းဖြစ်ပါလေရှင်